ဗြိတိန်နိုင်ငံမှာအခြေပြုလှုပ်ရှားနေတဲ့ဒီမိုကရေစီအဖွဲ့16ဖွဲ့ကဒီဇင်ဘာ17ရက်နေ့မနေ့ကလူလူကောင်းဆောင်ဒေါ်ဆန်းစုကြည်နဲ့ NLD ဗဟုလုံမှုဆောင်ဖွဲ့ဝင်ဦးဝင်းတင်တို့ကို27ရာစုပြည်လုံးညီလာခံနဲ့ပတ်သက်တာတွေ၊တိုင်းရင်းသားတွေနဲ့လူငယ်တွေရဲ့အရေးတွေစတာတွေနဲ့ပတ်သက်ပြီးတယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်ဆွေးနွေးခဲ့ကြပါတယ်။လူငယ်တွေနဲ့ပတ်သက်ပြီးမျိုးဆက်ကွာခြားမှုရှိတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ် NLD ဗဟုလုံမှုဆောင်ဖွဲ့ဝင်ဦးဝင်းတင်နဲ့ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ဒီဆွေးနွေးချက်နဲ့ပတ်သက်ပြီးဦးဝင်းတင်ကို RFA ကဆက်သွယ်မေးမြန်းကြည့်ပါတယ်
။ကျွန်တော်ပြောတာတော့ဒီပါ။လူငယ်တွေနဲ့ပတ်သက်လို့ကျွန်တော်ကိုအချင်းတို့ခါတော့ကတော့အဖြစ်ရှိပြီးအများကြီးဖြစ်တယ်။လူငယ်တွေလည်းမျက်နှာစုစားလို့မရဘူး။အဲ့ဒီပုံမှာတည်ပြီးတော့ NLD မှာဆိုလို့ရှိရင်လူငယ်နဲ့လူကြီးကြားထဲမှာအားကောင်းမှုတွေရှိတယ်။အဲ့လိုလူကြီးတွေကလူငယ်တွေကိုအားမပေးဘူးဆိုတဲ့သဘောမျိုးတွေပြောကြဆိုကြတာရှိတယ်။အဲ့တော့ဒီနေ့ပတ်သက်လို့ကျွန်တော်ပြောတာတော့ပုံမှန်ဒီလိုဖြစ်ရတဲ့ကြောင့်အကန့်တပြီးရှိတဲ့ပုံမှာလည်းအများကြီးတည်နေမယ်။ကန့်တမှုတွေအများကြီးချုပ်ကျမှုတွေအများကြီးဆိုရခါကြတော့ဒီဒီဖိုးကဘာမှမရလဲလူကြီးတွေကလည်းလူငယ်တွေကိုတိတ်ပြီးတော့ဆက်ပြီးလို့မရပေါ့လေဖွင့်ပြီးလို့မရအဲ့တော့လူငယ်တွေနဲ့လူကြီးတွေကြားထဲမှာလည်းအပြန်အလှန်ပြောဆိုမရတခါလူကြီးတွေကလည်းသူတို့ရဲ့နိုင်ငံရေးအခြေအနေကအထင်ကျုပ်တည်ရှိတယ်လူငယ်တွေကလည်းသူတို့ဆန္ဒသဘောထားတွေရှိတယ်အဲ့လိုမျိုးဆက်ဆက်လို့မရဘူးဖြစ်ခဲ့တဲ့အခါရှိတယ်ဒါတခုပေါ့နောက်တစ်ခုကတော့ကျွန်တော်ဒီခုလက်ရှိရှိနေတဲ့အနေအထားကတော့ကျွန်တော်ကလူငယ်တွေကိုကြံပြီးတော့အခုကြီးကျွန်တော်လွတ်ချင်ပါလေတွေးထောင်မှုယူရပါတယ်တွေးထောင်မှုဒါကျွန်တော်မှာအဓိကတာဝန်ရှိတယ်လို့ကျွန်တော်ယူဆတယ်ဒါပေမဲ့ကျွန်တော်အဖွဲ့ချုပ်ရဲ့အင်အားပြဖို့တို့တမှုနဲ့လူငယ်တွေကိုကျွန်တော်ကနေတော့ယူကြည့်ရတယ်ခိုင်းလို့စီဖို့ပေါ့ဗျာအဲဆိုတဲ့သဘောမျိုးကျွန်တော်မရှိဘူးကျွန်တော်ကြည့်တာကတော့လူငယ်မျိုးစုတက်ပြီးဘယ်လိုထူထောင်ရမလဲဆိုတဲ့သဘောဖြစ်ပါတယ်အဲ့တော့ဒေါ်ဆန်းစုကြည်ဆိုလို့ရှိရင်ခုတိုးအန်ဒီလူငယ်တွေနဲ့ဆွေးနွေးတဲ့အန်ဒီလူငယ်တွေကတစ်ဆင့်အခြားခြားသောအဖွဲ့ချုပ်များကလူငယ်ညတိုင်းကလူငယ်တွေနဲ့ချင်းစုဖို့အဲ့လိုကြီးလုပ်နေပါတယ်နောက်တစ်ချက်ကတော့ရှိတဲ့ဒီလူငယ်တွေကနောက်ထပ်ပေါ်ပေါက်လာတဲ့ technology တွေကျိုးတွေနားမလည်တာတွေလက်ပါတယ်မလို့တော့မကန်တတ်တာပါတယ်သို့တော့လူငယ်တွေကိုယ်တိုင်ပြင်ရင်လည်းအဲ့ဒီလုပ်ငန်းတွေကိုတကယ်လုပ်ဖို့ကြတော့အဲ့တော့ပြည်ရေးမှာအထောက်အကျစံပတ်ပြီးအများကြီးရှိတဲ့အခါအဲ့ဒါတိုးလက်ချင်းတော့ဒီလုပ်ငန်းတွေကိုလုပ်နိုင်တဲ့အနေအထားမှာမရှိဘူးအဲ့တော့ကြောင့်လူငယ်တွေရဲ့အနေအထားကတော့ကျွန်တော်ဟာသူလည်းအများကြီးကြိုးစားရမယ်။ဒါကျွန်တော်ကလည်းအများကြီးလမ်းဖွင့်ပေးဖို့ပေါ့ဗျာ။တော့ကျွန်တော်ရွေးချက်ရှိပါတယ်ဆိုတာဒါပါပဲအဓိကတော့
။အစ7ရာစုပြည်လုံးညီလာခံနဲ့ပတ်သက်ပြီးအယူအဆလွဲမှားနေကြတာတွေ၊တိုင်းရင်းသားအရေးတွေနဲ့မြို့သားရင်ကြားစည်ရေးစတာတွေနဲ့ပတ်သက်ပြီးဒေါအောင်ဆဲစုကြည်နဲ့ဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲကိုဥဆောင်စီစဉ်သူဖြစ်တဲ့ NLDLA မြို့သားဒီမိုကရေစီအဖွဲ့ချုပ်လူမျိုးနယ်မြေလန်ဒန်ဌာနခွဲရဲ့ဥက္ကဋ္ဌဒေါက်တာဝင်းနိုင်ကပြောပါရယ်။
တော်ဆန်းစုကြည်ကတော့အဓိကတိုင်းသားတွေနဲ့လူငယ်တွေအတွက်အဓိကထားပြီးတော့ပြောသွားတာပါတိုင်းသားတွေကသူတို့မှခံစားနေရတဲ့ပြဿနာတွေတော့ကိုယ်နေမြေတဲ့ခုခံစစ်တပွဲတရားတော်စစ်ပွဲတိုက်နေရတယ်ကိုတော်ဆန်းစုကြည်ဘယ်လိုမြင်လဲတော့ပင်းလုံးကိုဘယ်လိုမြင်တယ်အဲနောက်ထပ်ကလူငယ်တွေအတွက်တော်ဆန်းစုကြည်ဘာပြောချင်တယ်လဲဆိုတာမှသူအဓိကထားပြောသွားပါတယ်သူကပြောသွားတာကတော့ဒီအကောင်းဆုံးကတော့မြူတာရင်ကြာစေရင်းနဲ့နောက်ဆွေးနွေးပြီးတော့သုံးပလေဒီနာဖာကိုယ်စားလှယ်ဟာဒီတိုက်ခါများကိုယ်စားလှယ်နောက်စစ်မှန်သောတိုင်းလမ်းများကိုယ်စားလှယ်တရားလော့ဒီအပြုသဘောနဲ့အနာဂတ်မြန်မာပြည်အတွက်ဆွေးနွေးတဲ့ဆိုတာဒီဝိုင်းဖြစ်တယ်အထူးတူပဲပြင်းလုံးဆိုတာကအတိုက်ခံလုပ်ပြီးတော့စင်ပြိုင်ပါလီမန်ဟိုစင်ပြိုင်ဆိုးအဖွဲ့ဖို့စင်ပြိုင်လုပ်နေတာမဟုတ်ဘူးမြူတာများတိုင်းသားများအလုံးခွင့်ရတူရဖို့လိုတာဖြစ်တယ်အဲ့ဒါကိုအမြင်မှားနေကြတယ်အယူဆမှားနေကြတယ်ဆိုသူပြောသွားတယ်နောက်ဆိုလူငယ်တွေကိုလည်းကျွန်ငယ်ရာအနာဂတ်ရဲ့ကံကြမ္မာကိုဖန်တီးမဲ့ကလေးတွေဖြစ်တယ်အဲ့ဒါမင်းတို့ကြိုးစားကြပါညင်ညွတ်လို့ကြပါစေတော်ရမကွဲကြပါနဲ့စေတော်ရကွဲလို့ရှိရင်ဒီဒုတိယလွတ်မြောက်ရေးတပ်ဖွဲ့ဟာတော်တော်နဲ့ပြီးမှာမဟုတ်တော့ဘူးမင်းတို့မှတာဝန်ရှိတယ်လူကြီးတွေကတော့လက်လက်ကြည့်ပြီးတန်ခံလာမှရှိရနေပြီးတော့ဥဆောင်ပေးဆိုရင်မင်းတို့မှခွန်နဲ့အားနဲ့အင်းနဲ့အားတဲ့လောရမဲဆိုတာကိုသူကပြောသွားတယ်ထို့သူပဲဆရာဦးဝင်းတင်ကလည်းစိတ်လေးတည်းလက်တို့နေလေးညို့ပြီးငါ့ကိုပြန်ပို့ကြပါတော့ဆိုတဲ့အတိုင်းတော့အသက်ကြီးပြီးတို့ပါတော့ဟုတ်လားအင်းနဲ့အားနဲ့လွတ်နိုင်လေကြီးချင်းရှိဘူးနော်လူငယ်တွေမှတာဝန်ရှိတယ်လူငယ်တွေကပို့ပြီးလောရမဲဆိုတာကိုအများကြီးတနိုင်သည့်သူပြောတော့ပါတယ်အင်မတန်ကောင်းတဲ့စင်နီဝဲတခုဖြစ်ပါတယ
်စင်နီဝဲမှာပါဝင်တဲ့အဖွဲ16ဖွဲ့တွေကဒီပြည်ဆိုင်ရာလူငယ်ချမ်းသာခွင့်အဖွဲ့ AI နဲ့ကမ္ဘာခရီးယံတွေးစီညွညွရေးအဖွဲ့ CSW ဖွဲ့ကကိုယ်စားလှယ်တွေရဲ့မင်းမြန်ချက်တွေနဲ့ဒေါက်ဆန်းစုကြည်ရဲ့ပြန်လည်ဆွေးနွေးချက်တွေကိုလည်းဒေါက်တာဝင်းနိုင်ကပြောပြပါတယ
် Amnesty International တာဝန်ခံကိတ်ကြပြီဒေါက်ဆန်းစုကြည်ရေဒီယိုနားထောင်နေရတဲ့ထိမိန်ခံတဲ့အချိန်မှာဘယ်လိုမြင်တယ်ဆိုတော့သူရေဒီယိုဟာတဲ့ဒီမီဒီယာမှာအဓိကအသက်ဖြစ်ပါတယ်ရေဒီယိုကိုလူတိုင်းလူလူနားထောင်နိုင်တယ်ရေဒီယိုဟာအင်မတန်ကောင်းတဲ့မီဒီယာရဲ့စွမ်းဆောင်ချက်တစ်ခုဖြစ်တယ်နောက်ကိတ်မေးတာက ลาเมนนี่มาโซลูชั่นเนี่ยนึ่งงาเสียเนี่ยNSD Indonesia เนี่ยชื่อออกมาไอ้มาตองซันซูจีบาเปียวอยู่เนี่ยสรแล้วตองซันซูเนี่ยนี่เปียวNSD Indonesia เนี่ยสร้างสร้างเนี่ยดิตังเงินจินาฤทธิ์ด้วยฮะลุเมียฟูเดลุกได้ไอ้มันกองเนี่ยลุอูจูบิลงงานนี่ผิดเด้ฮะล่ะดิดาฤทธิ์เสร็จพี่แล้วสร้างตํามาနိုင်ငံသားနိုင်ငံသားတိုင်းအားလုံးတဲ့ကမ္ဘာသူကမ္ဘာသားတွေအားလုံးတဲ့လုပ်ပြီးလို့လိုပါတယ်သူကပြောပါတယ်ဆင်းအဲ့ စုကြီးကိုအင်မတန်ဒီလိုပြောခွင့်ရတဲ့အင်မတန်ကျေးဇူးတင်ကြောင်းဝန်တာကြောင့်မပြောလဲမဲ့ဒီလိုဖြစ်တဲ့အင်မတန်အားဟောစရာဖြစ်တဲ့အကြောင်းသူကပြောပြီးတော့သူအိန္ဒိယကိုမကြငင်ရရောက်သွားတယ်အိန္ဒိယမှာအိန္ဒိယပါလီမန်အဖွဲ့ရင်းနဲ့ဆွေးနွေးခဲ့တယ်ဟာလူ့အခွင့်အရေးအဖွဲ့ရင်းနဲ့ဆွေးနွေးတဲ့ခါကျတော့သူတို့ဟာဒယာလော့ဂ်ကိုအင်တိုင်းအားပေးတယ်ဒယာလော့ဂ်ဖြစ်အောင်သူတို့ဘက်ကလည်းတက်နေတော့အတွန်းအားတွေပေးမယ်ဆိုတော့ပြောလိုက်တဲ့ဆိုတာကိုစကားပါလိုက်ပါတယ်ခင်ဗျာကျန်တဲ့ defense of Burma လည်းအဲ့လိုပဲဒီအင်္ဂလန်နိုင်ငံသားတို့နိုင်ငံသားတွေနဲ့တော့ Dawson Steel အင်္ဂလန်နိုင်ငံကိုလည်းပတ်လာဖို့ထိတ်ခေါ်တယ်ပြီးတော့ Dawson Steel ကနေလည်းအကျိုးပြုလုပ်ငန်းတွေမှာပြည်သူပြည်သားရဲ့အားလုံးရဲ့ကိုယ်စားကုလို့ကိုကျိုးဆွမီတိုက်တဲ့အတွက်ဒီအင်္ဂလန်နိုင်ငံတို့နိုင်ငံသားများအားလုံးရဲ့ကိုယ်စားကျေးဇူးတင်တဲ့ကြောင်းဆက်ပြီးတော့လည်းမကြခင်ဒီရှင်းမှန်သောဒီမိုကရေစီရဲ့လူ့ခွင့်ရအောင်လုပ်နိုင်မယ်ဆိုတဲ့ကြောင်းသူတို့ကဆူတောင်းနေဆိုတော့ပြောပြပါလိမ့်မယ်
။ဒါကတော့ဒီဇင်ဘာ17ရက်နေ့ကဗြိတိန်နိုင်ငံမှာအခြေပြုလှုပ်ရှားနေတဲ့ဒီမိုကရေစီအဖွဲ့16ဖွဲ့နဲ့လူလူကောင်းဆောင်ဒေါအောင်ဆန်းစုကြည်NLD ဘောလုံးမှုဆောင်ဖွဲ့ဝင်ဦးဝင်းတင်တို့တယ်လီဖုန်းနဲ့တိုက်ရိုက်ဆက်သွယ်ဆွေးနွေးကြတာတွေကိုစူးစီးတင်ပြခဲ့တာပါရှင်။